မြန်မာဆွေအနေနဲ့တော့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားဖြစ်ခွင့်ရင်းပယ်ထားတဲ့ဥပဒေကိုပြန်ပြင်ပေးဖို့ကုလသမဂ္ဂဘက်ကတောင်းဆိုထားတဲ့အတိုင်းလိုက်လုပ်ပေးတင်တယ်လို့လူခွင့်ရေးအဖွဲ့တစ်ခုကသမရထံစာရေးတောင်းဆိုလိုက်ပါတယ်။ Human Rights Watch ကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမြန်မာသမရဦးသိန်းစိန်ထံအင်္ဂါနေ့ကပို့လိုက်တဲ့စာထဲမှာ1982မြန်မာနိုင်ငံသားဖြစ်မှုဥပဒေကိုကုလသမဂ္ဂထွေထွေညီလာခံရဲ့မနှစ်ဒီဇင်ဘာလ29ရက်ဆုံးဖြတ်ချက်အတိုင်းပြင်ဆင်ပေးဖို့တောင်းဆိုလိုက်ပါတယ်။အခုလိုပြင်ဆင်ပေးလိုက်ရင်ဒီနိုင်ငံသားဖြစ်မှုဥပဒေအနေနဲ့နိုင်ငံတကာစံချိန်စံညွန်းတွေနဲ့ညီသွားပြီးရိုဟင်ဂျာမွတ်စလင်တွေကိုလည်းခွဲခြားဆက်ဆံရမရောက်တော့ဘူးလို့ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကထောက်ပြလိုက်ပါတယ်။ဒီလူခွင့်ရေးအဖွဲ့ကပဲမြန်မာနိုင်ငံမှာတက်လာတဲ့အစိုးရဆက်ဆံအနေနဲ့ဒီဥပဒေကိုသုံးပြီးရိုဟင်ဂျာလူရေစုစုပေါင်းခမန်းချီ8000ကနေ 1.3 သန်းအထိကိုတိုင်းနာလူမျိုး135မျိုးတက်ကနေဖယ်ရှားထားကနိုင်ငံသားဖြစ်ခွင့်ငင်းဆန်လာခဲ့တယ်လို့ဒီစာထဲမှာထောက်ပြထားပါတယ်။ဒါအပြင်ဒီခွဲခြားဆက်ဆံမှုရှိတဲ့ဥပဒေကြောင့်ရိုဟင်ဂျာမွတ်စလင်တွေနိုင်ငံသားညစ်ပယ်ခံရတာဖြင့်သူတို့ပေါ်လူခွင့်ချိုးဖောက်မှုတွေဆက်ဖြစ်လာအောင်အားပေးထားတယ်လို့လည်းဒီလူခွင့်စောင့်ကြည့်ရေးအဖွဲ့အာရှဆိုင်ရာဒါရိုက်တာ Brett Adams ထောက်ပြလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကလူခွင့်ရေးတသက်တာတွေကိုပြည့်စုံနိုင်ဖို့အတွက်ဆိုရင်ဒီဥပဒေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ညီအောင်ပြင်ဖို့လိုတယ်လို့ဒီလူခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျ။